Democracy လူ့ခွင့်ရေးနဲ့တာယာဝါပြောရေးကိုလိုလားတောင်းတနေကြတဲ့မြန်မာပြည်သူတွေဘက်ကအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ရပ်တည်ရမယ်လို့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဘန်ကာဒန်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံချင်းချင်းတာယာတဲ့နိုင်ငံဖြစ်အောင်လို့မျှော်လင့်ချက်ကြီးမားတဲ့မြန်မာပြည်သူတွေဟာအမေရိကန်လွှတ်တော်ရဲ့မိတ်ဆွေမိတ်ဖက်တွေဖြစ်ပြီးတော့လွှတ်တော်ကပြ အောင်ပါဝင်တဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေနဲ့သူပထမဆုံးတွေ့ဆုံဖြစ်ခဲ့တယ်လို့ဥက္ကဋ္ဌဘန်ဂါဒင်ကပြောပါတယ်။ရက်ဆက်တဲ့စစ်တပ်ဖိနှိပ်သူတွေကိုဆန့်ကျင်ပြီးတော့ဒီမိုကရေစီရေးတိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူတွေရဲ့ရဲရင့်မှုတန်းတန်းခံနိုင်စွမ်းတွေအကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့သူတို့ကိုဘာတွေနောက်ထပ်ပံ့ပိုးကူညီပေးနိုင်မလဲဆိုတာတွေကိုဒေါ်စင်မအောင်နဲ့ဆွေးနွေးခဲ့တယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။မေရီလန်းပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်လည်းဖြစ်တဲ့အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဘန်ဂါဒင်ဟာမြန်မာပြည်သူတွေကိုအမေရိကန်ကထောက်ပံ့ကူညီရေးဘာမာအက်မူချန်းကိုအဓိကဒီအဆိုပြုတင်သွင်းခဲ့သူဖြစ်ပါတယ်။မြန်မာစစ်တပ်ဟာနှစ်ပေါင်းများစွာကျင့်သုံးလာတဲ့လူမှုအပေါ်ချိန်ချောက်တပ်ဖြတ်မှုအာဓမ္မကျင့်မှုညှဉ်းပန်းနှိပ်စက်မှုထောင်သွင်းအကျဉ်းချပြီးအကြောက်တရားလွှမ်းမိုးစေတဲ့နည်းတွေကိုဆက်လက်ကျင့်သုံးနေတယ်လို့သူကထောက်ပြပါတယ်။မြန်မာပြည်သူတွေကတော့ NUG ရဲ့ဥဆောင်မှုအောက်မှာအပါအဝင်လွတ်လပ်မှုအတွက်အာဏာရှင်စနစ်ကိုဘယ်တော့မှနဲ့မတူတဲ့နည်းလမ်းတွေနဲ့စီစီလုံးလုံးဆန့်ကျင်နေကြတယ်လို့ American အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ben Gardner ကသူ့ရဲ့ကြေညာချက်ထဲမှာပြောကြားထားပါတယ်ရှင်။